2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးအကြမ်းမဖက်လူထုလှုပ်ရှားမှုနဲ့ဆောင်ရွက်သွားမှာဖြစ်တယ်လို့88မျိုးဆက်ခေါင်းဆောင်ကိုမင်းကိုနိုင်ကပြောလိုက်ပါတယ်88မျိုးဆက်ညီညွတ်ရေးနဲ့ပွင့်လင်းလူအဖွဲ့အစည်းရဲ့ရှေ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့နိုင်ငံလုံးဆိုင်ရာအစည်းအဝေးကိုဒီကနေ့ရန်ကုန်မြို့မှာပထမဆုံးအကြိမ်ကျင်းပခဲ့တဲ့အကြောင်းတင်ပြရမယ်ဆိုရင်တော့ဒီဆွေးနွေးပွဲဟာ88မျိုးဆက်ညီညွတ်ရေးနဲ့ပွင့်လင်းလူအဖွဲ့အစည်းအနေနဲ့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေမှာရှေ့ဆက်ဘာတွေဆောင်ရွက်မလဲဆိုတာတွေကိုဆွေးနွေးခဲ့ကြတာပါနေ့စဉ်ရင်ဆိုင်နေရတဲ့လူမှုဘဝအခက်အခဲတွေကိုဖြေရှင်းပေးဖို့ဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာမျက်ခြေမပြတ်ဆောင်ရွက်နိုင်ဖို့စတဲ့အချက်တွေကိုအဓိကဆွေးနွေးခဲ့ကြတယ်လို့88မျိုးဆက်ခေါင်းဆောင်ကိုမင်းကိုနိုင်ကပြောပါတယ
်။အရင်အစိုးရလက်ထက်မှာအများစုပေါ်ပြပြစ်ချခဲ့တဲ့အထုပ်တွေရှိတယ်ဗျ။အဲ့ဒီဟာတွေကတော်တော်ရှုပ်ထွေးနေတယ်။အဲ့ဒါတွေကကျွန်တော်တို့ရှေ့တက်ရမယ့်လမ်းတွေမှာဟိုအတားအဆီးလည်းဖြစ်တယ်ဝန်ထုပ်ဝန်ပိုးလည်းဖြစ်တယ်ဗျ။တော့ကျွန်တော်တို့အဲ့ဒါတွေကိုလစ်လို့ရှုလို့မရဘူး။လစ်လို့ရှုလိုက်ရင်ပြည်သူလူထုရဲ့နင်းနာဆုံးရှုံးမှုတွေလက်တလောပေါ့နင်းနာဆုံးရှုံးမှုတွေကျွန်တော်တို့ကလစ်လူရှုလို့ဖြစ်သွားမယ်အဲ့ဒါကြောင့်ကျွန်တော်တို့တွေကအဲ့ဒါကိုလည်းကူပြီးတော့ဖြည့်ရှင်းပေးတယ်ဒါပေမဲ့တစ်ပြိုင်နက်တည်းမှာပဲဒီဒီမိုကရေစီရေးကိုမျက်ချီပြတ်သွားလို့မရဘူးဆိုတာလည်းအများအားအသိပေးတယ
်ပြီးခဲ့တဲ့ရက်သတင်းပတ်တွေကလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်နဲ့88မျိုးဆက်ခေါင်းဆောင်တွေဟာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့တွေ့ဆုံဆွေးနွေးခဲ့ကြတာပါအဲ့ဒီမှာအဓိကဘာတွေဆွေးနွေးခဲ့သလဲဆိုတာကိုမေးကြည့်
ပုံမှန်436တဲ့တယ်ပဲကျွန်တော်တို့ပြောတယ်။ဘာဖြစ်လဲအဲ့ဒါဟာအားလုံးရဲ့အချုပ်ဖြစ်နေတယ်။ဒီပြုပြင်ပြောင်းလဲရတဲ့အမတန်ကြက်တဲနေတယ်အခက်ခဲဖြစ်နေတဲ့အချက်ကိုဖြီးပေးနိုင်မဲ့အချက်ဖြစ်တယ်။ဆိုလိုတာတော့ဒါကတော့အဓိကတော့ချက်ကိုကျွန်တော်တို့ပြောတာပဲ။အဲ့ဒီတချောင်းပွင့်ပြီဆိုလို့ရှိရင်ကြံတာတွေကလည်းကူချောမွန့်သွားလိမ့်မယ်။အဲ့ဒီအတွက်ကျွန်တော်တို့အားဆိုင်ဖို့ကမျက်ချီမပြတ်ဖို့အဲ့ဒီအလုပ်ကိုဝိုင်းပြီးတော့အလုပ်လုပ်ကြဖို့အဲဒီဟာကိုတော့ကျွန်တော်ပြောလို့ရင်ပါပဲ
။ဒီနေရာမှာပေါ့နော်အားလုံးဒီတည်အောင်လို့ချပြမယ်အပိုင်းရှိမလားရှင်တကယ်လို့ဟိုဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးကိုဥတီသွားမယ်ဆိုတဲ့အပိုင်းမှာဘယ်လိုပုံစံမျိုးလဲပေါ့နော်ဒီလိုချီတက်ဆန္ဒထုတ်ဖော်တဲ့ပုံစံမျိုးသွားမလား
။မှန်တော့ဗျာဒီလိုကဘယ်လိုပြောရောကဆန္ဒပြတယ်လို့ကျွန်တော်တို့ကတစ်သက်လုံးပြောလာတာကအခုမှစက္ကလုံးကဖော်ထုတ်တယ်ထုတ်ဖော်တယ်ဆိုရင်နည်းနည်းများတက်တာမလားလို့တွေးလို့ရှင်နေအတူတူပဲကဆန္ဒပြတာပဲအမှန်တကယ်ကတော့ဆိုလိုတာကအနာပြရတယ်ဆိုရင်ပဲကျွန်တော်တို့ကဟိုအပြည့်ရှိသလိုလိုတန်းတန်းသလိုလိုထင်နေတယ်အဲ့တော့ကျွန်တော်ဒါကြုံတုံးမှာပြောတာပေါ့နော်သကလုံးရွေးချယ်မှာအမှန်ကြားတယ်ဆန္ဒပြတာပဲအဲ့ဒါကိုတမျိုးပြောချင်တာကျွန်တော်ကသိမငင်းဘူးသို့တော်လည်းပဲဆန္ဒပြတယ်ဆိုတဲ့အချက်ကကိုယ့်ရဲ့ပြတယ်ဆိုတော့ဖော်ထုတ်ပြတာပဲလေဘာမှမထူးပါဘူးအရင်တော့ကျွန်တော်တို့ကဆန္ဒပြတယ်လို့ကျွန်တော်တို့ကဘက်ကသုံးခဲ့တာကိုသူတို့အမောင်ကြီးတစ်ချောက်လုံးမှာသူတို့လှုပ်ချင်တဲ့ဒီလူဒုကနေကန့်ကွက်ပွဲတွေပါတယ်သူတို့ကလုတ်ချက်ခါကြတော့သဘောထားဖော်ထုတ်ပွဲလို့ပြောတယ်ဘာတူးလဲဗျသဘောထားဆိုတာစာနာပဲထုတ်ဖော်ပြတာပြတာပဲအတူတူပဲဗျနော်အဲ့တော့အဲ့ဒါတွေကိုကျွန်တော်တို့တုံးမယ်ဆိုတာကနံပါတ်1တေချာတာတော့ကျွန်တော်တို့အချမ်းမဖက်တဲ့နီးပဲဗျအဲ့ဒါကတော့တေချာတယ်အချမ်းမဖက်တဲ့နီးနဲ့ငင်းငင်းချမ်းချမ်းဖြစ်အောင်လို့ကျွန်တော်တို့ဟိုလုံလာပြုကြမယ်ပေါ့ဗျနောက်တစ်ခုကကြတော့ဟိုကျွန်တော်တို့ဒီအင်အားတွေနေပြမလုံလောက်ဘူးဗျတိုင်းရင်းသားအင်အားတွေသူတို့ရဲ့ဟိုလက်တွဲဆောင်ရွက်မှုတွေပအောင်လဲကျွန်တော်တို့ကြိုးစားကြမယ်အဲ့ဒါကြောင့်နေပြည်တော်ဒီမှာနံပါတ်1ကတော့ဗျာလူတွေကြားထဲမှာအခုဖွဲ့စည်းပုံပြင်ဆင်ရတာအမတန်အရေးကြီးတယ်ဒါတော့လိုရမယ်လုပ်ငန်းမယ်ဆိုတာကိုနှိုးကြလာအောင်ကျွန်တော်တို့ရည်ရွယ်တယ်ပြီးတော့မှနှိုးကြလာတယ်တကယ်သိလာပြီဆိုတော့မှပူးပေါင်းဆောင်ရွက်မယ်လေကျွန်တော်တို့အဲ့ဒါကြောင့်နားလည်အောင်အရင်ဆုံးကြိုးစားမယ်ပြီးတော့နားလည်ပြီဆိုလို့ရှိရင်ဒါသူတို့အားလုံးရဲ့ရှေ့အနာဂတ်အတွက်အရေးကြီးတယ်ဆိုတာသိရင်သူတို့ကိုယ်တိုင်ဘလို့ပါဝင်ရမလဲဆိုပြီးတော့မေးခွန်းထွက်လာလိမ့်မယ်အဲ့ကြတော့ကျွန်တော်ပါဝင်ဆောင်ရွက်မယ်နီးလမ်းနေကျွန်တော်တို့ကကြပြမှာပေါ့အဲ့တော့ကြရတယ်ဆိုတဲ့နေရာမှာတော့အဲကျွန်တော်ပြောနိုင်တာကတော့တေချာတာကတော့ငင်းကြတဲ့နီးအကြမ်းမဖက်တဲ့နီးပါပဲအဲ့ဒါလူတုလှုပ်ရှားမှုတွေဖြစ်လာပါလိမ့်မယ
်ကိုမင်းကိုနိုင်ပြောတဲ့2008ဖွဲ့စည်းပုံခြေခံဥပဒေမှာအဓိကပြင်ဆင်ရမယ့်ပုံမှန်436ကတော့ဖွဲ့စည်းပုံခြေခံဥပဒေကိုပြင်ဆင်ခြင်းရင်ကိုယ်စားလှယ်5ပုံ2ပုံတင်ပြရမယ်ကိုယ်စားလှယ်ဥယျာဉ်4ပုံ3ပုံကျော်ကထောက်ခံရမယ်ပြီးတဲ့အခါဆန္ဒခံယူပွဲလုပ်ပြီးတော့မှဆန္ဒမဲပေးပိုင်ခွင့်ရှိသူဥယျာဉ်ရဲ့တဝက်ကျော်ကထောက်ခံရမယ်ဆိုပြီးတတ်မှတ်ထားတာဖြစ်ပါတယ်။ဒီအပေါ်ရွေးကောက်ခံမဟုတ်ပဲလွှတ်တော်ကိုရောက်နေတဲ့တက်မတော်သားကိုယ်စားလှယ်တွေကမထောက်ခံရင်ပြင်မရတဲ့အခြေအနေကိုရောက်နေတာကြောင့်ပြင်ဆင်ဖို့ထောက်ပြနေရတာဖြစ်တယ်လို့ကိုမင်းကိုနိုင်ကရှင်းပြပါတယ်။ဒါကြောင့်ဒီ2015ရွေးကောက်ပွဲအောင်မြင်ရေးအတွက်ဟာအခြေခံဥပဒေပြင်ဆင်ရေးဟာအဓိကအချက်ဖြစ်နေပြီးတော့ဒီရွေးကောက်ပွဲမှာတရားမျှတပြီးလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်လာဖို့လိုအပ်တယ်လို့ကိုမင်းကိုနိုင်ကပြောသွားပါတယ်ရှင်။